လေးစားရတဲ့သောတာရှင်များရှင်ကျောင်းသားခေါင်းဆောင်တယောက်ကပြောဘူးပါတယ်ကျောင်းသားဆိုတာဒေါင်းမျိုးပဲဒေါင်းမျိုးဆိုတာခွနေရတာတဲ့ကနေရတာကိုပုံမြန်တိုးတယ်ဒါပေမဲ့တင့်တင့်တဲတဲတိတ်ခါရှိရှိကကွင့်မရလို့ခွကြရပြီဆိုရင်လဲအရှုံးမခံမဲအနိုင်ယူခွသွားမယ်မြန်မာနိုင်ငံမှာကျောင်းသားဒေါင်းတွေဟာကကွင့်မရလို့ခွနေတာသာဖြစ်ပါတယ်တဲ့ဟုတ်ကဲ့ပါတိတ်ခါရှိရှိကကျင်ကြတဲ့ကျောင်းသားတွေဟာကျောင်းစာသင်ကန်းထဲမှာပဲကျောင်းသားပီပြီးကျောင်းစာပဲသင်ကျင်ခဲ့ကြပါတယ်ဒါပေမဲ့စစ်အာဏာရှင်ကကျောင်းတကားပိတ်ပြီးအချင်းထောင်တကားကိုပဲဖွင့်ခဲ့တာယနေ့အချိန်ထိပါအချင်းထောင်ထဲကပြန်လွတ်လာတဲ့ကျောင်းသားကျောင်းသူတွေဟာဟိုးတုန်းကစာသင်ကန်းကိုပြန်လဲလွမ်းဆွတ်ခြင်းတောင်မပြုနိုင်ကြပါဘူးမြန်မာနိုင်ငံရဲ့ခေတ်ခရီးမှာခေတ်ဝင်ကိုထမ်းနိုင်ဖို့အားသင့်မွေးကြပါတယ်စစ်ကြောရေးအချင်းထောင်ထဲမှာနေခဲ့ရတဲ့နှစ်ရှည်ထောင်နှံတွေကြောင့်ရလာတဲ့စိတ်ဒဏ်ရာတွေကိုကာယဒဏ်ရာတွေအတွက်စိတ်ပြက်အားငယ်ခြင်းမရှိခါးသီးနာကျင်ခြင်းမရှိပဲကြီးသူလူထုအတွက်ခိုင်မာတည်ကြည်တဲ့ယုံကြည်ချက်တွေနဲ့စစ်အာဏာရှင်ကိုပြန်လဲရင်ဆိုင်ခဲ့ပါတယ်ဘဝအခွင့်အရေးဆိုတာထိုက်တန်ဖို့တိုက်ယူရတယ်လို့မလေးလေးမုံကိုလောကဒဏ်ကသင်ကြားပေးလိုက်ပါတယ်ကြီးသူလူထုကအခုအချိန်ထိအာနာရှင်ရဲ့ဖီစီနှိပ်စက်မှုတွေကိုခံနေရတော့မဲဆိုတာမလေးလေးမွန်းကိုတိုင်ခံစားခဲ့ရတာကတော့မက်ကင်ဘုံကြီးเจ้าမှာပါသင်ကန်းညုံမက်ကင်ဘုံကြီးเจ้าက HIV ဝေဒနာရှင်တွေတဲခိုရတဲ့နေရာဖြစ်ပါတယ်အထက်ပမာပြည်ကဝေဒနာရှင်တွေကိုရန်ကုန်မြို့မှာစေကူတာနိုင်ဖို့ NLD လူငယ်မဖြူဖြူတင်ကိုတန်းထိုက်အောင်ကိုရာစာဥဆောင်ပြီးစေယုံစေကန်းပို့ကူညီပေးပါတယ်ဒီထဲကမှHIV ဝေဒနာရှင်တွေကအလှူလှုပ်ချင်ပါတယ်ဒီအလှူကို88မျိုးဆက်ကျောင်းသားတွေ NLD ပါတီဝင်တွေပါအလှူမှာပါဝင်ပေးဖို့အကူအညီတောင်းခံခဲ့ပါတယ်ဒီအတွက်မက်ကင်ဘုံကြီးကျောင်းမှာဗုဒ္ဓဘာသာဝင်တွေပြီးပြီးစွန်းဦးအလှူလျှောက်တင်ခဲ့ပါတယ်ဆရာတော်ကလည်းဝမ်းမြောက်ဝမ်းသာလက်ခံခဲ့ပါတယ် HIV ဝေဒနာရှင်တွေအတွက် NLD ပါတီဝင်တွေ88မျိုးဆက်ကျောင်းသားအဖွဲ့တွေကဝေယဝစ္စကုသအလှူယူခဲ့ပါတယ်ညနေ3နာရီမှာတင်ကန်းညို့မြို့နယ်ခဝတဥက္ကဋ္ဌကကြန့်ခိုင်ဖွင့်ပြိုးရေးကမက်ကင်ဘုံကြီးเจ้าမှာအလှူလှုပ်ချင်ပါတယ်ဒီစွန်းအလှူကိုလက်ခံရမယ်လို့ဆရာတော်ကိုဖိအားအမျိုးမျိုးပေးချိန်ချောက်ခဲ့ပါတယ် HIV ဝေဒနာရှင်တွေရဲ့အလှူကိုလက်မခံဘူးလဲပြောခဲ့ပါတယ်ဒီအချိန်မှာအလှူအတွက်ချက်ပြုတ်ပြင်ဆင်ပြီးပါပြီနောက်နေ့မနေ့မှာ HIV ဝေဒနာရှင်တွေလှူတဲ့အလှူကိုလာရောက်ကြတဲ့သူတွေကိုလမ်းကနေချင်းမောင်းတဲ့ဆက်ကြီးတွေမောင်းပြီးကြန့်ခန့်ရေးနဲ့စွမ်းအားရှင်တွေကဒုတ်တေဓာတ်တွေကင်ပြီးချင်းချောက်ခဲ့ကြပါတယ်။မက်ကင်ဘုံကြီးကျောင်းပေါ်ကိုဒုတ်တေဓာတ်တွေကင်ပြီးတက်လာတဲ့ကြန့်ခန့်ရေးနဲ့စွမ်းအားရှင်တွေကိုမလေးလေးမုံကရှင်တို့ဘုံကြီးကျောင်းပေါ်ဒုတ်တွေဓာတ်တွေနဲ့တက်မလာပါနဲ့။ဒါသာသနာနယ်မြေလူမြင်လို့မကောင်းဘူးလို့ပြောလိုက်ပါတယ်။မလေးလေးမုံရဲ့တီးကြီးပြတ်သားတဲ့စကားကိုကြားလိုက်တော့ကြန့်ခန့်ရင်းနဲ့စွမ်းအားရှင်တွေကကျွန်တော်တို့တက်ချင်လို့မဟုတ်ပါဘူးခဝတဥက္ကဋ္ဌကမင်းတို့အားလုံးဘုံကြီးကျောင်းပေါ်တက်ရမယ်ဆိုလို့လာရတာပါလို့ပြောခဲ့ပါတယ် HIV ဝေဒနာရှင်တွေရဲ့အလှူအတွေ့ချက်ထားတဲ့စွန်းစွန်းဟင်းတွေကိုမလေးလေးမုံကဒီအတိုင်းတော့သူတို့လက်ထဲမထားခဲ့ဘူးမိဘမဲ့ကျောင်းတွေလှူမယ်ဆိုပြီးအုပ်စုဖွဲ့ပြီးနေရာအနှံ့လိုက်လံလှူခဲ့ပါတယ်မလေးလေးမုံကိုဒုတိယအကြိမ်အာနာပိုင်ကဖမ်းဆီးခဲ့တာမှာခိုင်လုံတဲ့အကြောင်းပြချက်မရှိခဲ့ပါဘူး။လောင်စာစီကုံစင်းနှုံရုတ်တရက်တိုးမြင့်သွားတဲ့အချိန်မှာ88မျိုးဆက်ကျောင်းသားတွေနဲ့အတူ NLD ပါတီဝင်တွေပါလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။ဒီနောက်မကြာခင်မှာကျောင်းသားခေါင်းဆောင်တွေကိုဖမ်းဆီးပြီးနှစ်လအကြာမလေးလေးမုံကိုအာနာပိုင်ကဖမ်းဆီးခဲ့ပါတယ်။စတေမာတန်ကအရေးခင်းမှာလမ်းလျှောက်မြစ်တာပို့ခဲ့တဲ့ NLD ဗဟိုအမျိုးသမီးဒေါ်နော်နော်ဝင်းအင်းစိန်အချင်းထောင်ထဲကိုရောက်ခဲ့ရပါတယ်။အင်းစိန်အချင်းထောင်မကြဆောင်အထူးကန်းအခန်းနံပါတ်6မှာတကုံတက္ကသိုလ်ကျောင်းသူမလေးလေးမုံကိုတွေ့ခဲ့ရပါတယ်။မလေးလေးမုံကပြောရဲဆိုရဲတဲ့တတိရှိတယ်၊ရိုးသားတယ်၊ကူညီခြင်းစိတ်ရှိတယ်တဲ့။တကားပေါင်မှာတထွာသားသားအပေါက်လေးပဲရှိပါတယ်။ အဲ့ဒီအပေါက်ကိုတန်းစကားနှစ်ထပ်ကာထားပါတယ်အပြင်ကိုချောင်းကြည့်ရင်အခန်းထဲကနေမျက်စိတစ်ဖက်မှိတ်ပြီးမှကြည့်လို့ရပါတယ်တဲ့တနေ့ကိုတနာရီပဲအခန်းအပြင်ထွက်လမ်းလျှောက်ခွင့်ရေချိုးခွင့်ရှိပါတယ်တနေ့တော့အချင်းထောင်ထဲကိုပြည်သေးရေးကတာဝန်ရှိသူဒုချုပ်ရောက်လာပါတယ်အင်းစိန်အချင်းထောင်ထဲနိုင်ငံရေးသမားတွေကိုဝင်ရောက်စစ်ဆေးခဲ့တာပါထောင်မှုမှလာပြောတဲ့အချိန်မှာမလေးလေးမွန်ရေချိုးထွက်ဖို့အခန်းအပြင်ရောက်နေချိန်လည်းဖြစ်ပါတယ်ရတဲ့အချိန်တနာရီအတွင်းမှာတောက်ရေဖြစ်ရေချိုးအညောင်းပြေလမ်းလျှောက်လုပ်ရပါတယ်သူရတဲ့တနာရီလေးကိုစစ်ဆေးရေးအဖွဲ့လာတဲ့အချိန်ဖဲ့မပေးနိုင်ဘူးလို့ထောင်မှုမကိုပြောလိုက်ပါတယ်ဒီအချိန်မှာပဲဒူးချုပ်ရောက်လာပါတယ်ဒီတော့မလေးလေးမွန်ကိုဒူးချုပ်ကဘာတွေလိုအပ်လဲလို့မေးပါတယ်ထောင်မှုမတွေထောင်ပိုင်းတွေပြားပြားဝိကြောက်ရတဲ့ဒူးချုပ်ကိုမလေးလေးမွန်ကလိုတာကတော့အားလုံးပဲကျမတို့ကိုအတိတ်ပဲမရှိဖမ်းထားတယ်အတိတ်ပဲမရှိပစ်ထားတယ်ကျမကိုအဖွဲ6ဖွဲ့ကစစ်တာမရက်မနာပဲနှစ်လကြာခဲ့တယ်စစ်ကြောရေးမှာမိုက်ရိုင်းစော်ကားတဲ့မေးခွန်းတွေကိုမေးခဲ့တယ်ခုစစ်ကြောရေးပြီးတော့လေထောင်ဝင်စာတွေ့ခွင့်မပေးဘူးထောင်ချရင်လဲချပြန်လှုပ်ရင်လဲလှုပ်ပေးပါထောင်ထဲမှာနေရတဲ့တပ်တန်းကကျမအသက်ထွက်ရှိတယ်18နှစ်သမီးတဲကထောင်ကြခဲ့ရတယ်အချင်းထောင်ထဲမှာရတဲ့ရတိုက်ခံစားတဲ့ခံစားတိုက်တာရရမယ်ဆိုတဲ့အချင်းထောင်ဥပဒေအတိုင်းတော်လုံးမပေးကြဘူးကျမပြောတဲ့အတိုင်းပဲတာဝန်ရှိသူတွေကိုပြန်ပြောပြပါတဲ့မလေးလေးမွန်ရဲ့ကြောက်ရွံ့ခြင်းကင်းတဲ့အပံကတခြားအခန်းကသူတွေကိုပါစိတ်ခွန်အားဖြစ်စေခဲ့တယ်လို့ဒေါ်နော်နော်ဝင်းကပြန်ပြောပြခဲ့ပါတယ်လေးစားရတဲ့တောတာရှင်များရှင်ငါတို့ဒူးထောက်နေ၍သာကြီးကျယ်နေသူတွေကြီးကျယ်နေကြတာပါငါတို့ထကြပါဆိုတဲ့PJ Proton ပြောတဲ့စကားကိုမလေးလေးမွန်ကလေးလေးနက်နက်ယုံကြည်ပါတယ်တဲ့တောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ